အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရအမျိုးသမီး Heather Newell ကိုကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးဖြစ်ခန့်အပ်ဖို့သူ့အနေနဲ့အလေးနဲ့စဉ်းစားထားကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကကြေညာပရိသတ်မှာပြောကြားလိုက်ပါတယ်။လက်ရှိအမေရိကန်သံတမန်ကြီး Nikki Haley ကရာထူးကနေနှုတ်ထွက်တော့မှဖြစ်ကြောင်းပြီးခဲ့တဲ့အောက်တိုဘာလအတွင်းရုတ်တရက်ကြေညာပြီးတဲ့နောက်သူ့နေရာမှာ Heather Newell ကိုအစားထိုးဖို့သမ္မတထရန့်ကစဉ်းစားနေတာပါ။အမေရိကန်ပြည်ထောင်စုလူဝင်မှုကြီးကြပ်ရေးဆိုင်ရာမူဝါဒအပြောင်းလဲလုပ်မယ့်အစီအစဉ်တွေနဲ့ပတ်သက်လို့မနေ့ကအင်ဖြူရောမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းသူ့အနေနဲ့ Heather Newell ကိုကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ဖြစ်ခန့်အပ်ဖို့အလေးနဲ့စဉ်းစားနေကြောင်းသတင်းတောက်တွေကိုသမ္မတထရန့်ကိုယ်တိုင်ပြောခဲ့ပါတယ်။ Heather Newell ဟာအလွန်ထက်မြက်ကြောင်းသူ့အစိုးရအတွက်အချိန်ကြာမြင့်စွာကလေးကအလုပ်လုပ်ပေးခဲ့တာဖြစ်တယ်လို့ရေးချေထောက်ခံအားပေးလာခဲ့သူလည်းဖြစ်တယ်လို့သမ္မတထရန့်ကသတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ်။ဒီကိစ္စကိုသူ့အစိုးရအဖွဲ့အစည်းနဲ့နောက်သတင်းပတ်အတွင်းဆုံးဖြတ်ဖို့ရှိကြောင်းသမ္မတကပြောပါရှင်။